မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နှစ်ရဲ့အတွင်းကိုဗစ်ရောဂါဆိုင်ရာဓာတ်ခွဲနမူနာပေါင်း 21,000 ကျော်ကိုစစ်ဆေးခဲ့တာမှာရောဂါပိုးကူးဆက်ထားသူ 9,000 ကျော်ထပ်တွေ့ပြီးသေဆုံးသူက145ယောက်ရှိခဲ့တယ်လို့ဂျမိုင်းရဲ့အကစားဌာနရဲ့ဒီကနေ့ည8နာရီထုတ်ပြန်ကြမှာဖော်ပြထားပါတယ်။ပိုးကူးဆက်သူနဲ့သေဆုံးသူအရေအတွက်နေစဉ်တိုးနေတာဖြစ်ပြီးအခုဆိုရင်စစ်ဆေးတဲ့အရေအတွက်ရဲ့30ရာခိုင်နှုန်းကျော်အထိကူးဆက်သူတွေ့လာနေပါတယ်။သေဆုံးသူကလည်းဂျမိုင်းရဲ့အကစားဌာနရဲ့တရားဝင်ထုတ်ပြန်ချက်မှာကိုတနေ့ထက်တနေ့တိုးလာနေတာပါ။ဒီအခြေအနေကြောင့်ကိုဗစ်ရောဂါထိန်းချုပ်ရေးအတွက်ဆိုပြီးဒီသတင်းပတ်ကုန်ကနေရှေ့သတင်းပတ်အထိစုစုပေါင်း9ရက်ကိုအများပြည်သူရုံးပိတ်ရက်အဖြစ်သတ်မှတ်တဲ့ကြောင်းစစ်ကောင်စီကဒီနေ့ည8နာရီတိုင်းမှာကြေညာသွားပါတယ်။ဒီပိတ်ရက်တွေထဲမှာအစ္စလမ်ဘာသာရေးအထွတ်မြတ်အစ်နေနဲ့ဗုဒ္ဓဘာသာဝင်ရဲ့ဝါဇူလာပြည်နေ့အာဇာနီနေ့တွေလည်းပါဝင်ပါတယ်။ဒီရက်တွေအတွင်းတာဝန်နဲ့နိုင်ငံကိစ္စတွေကပါခီးသွွာလာတာလုံးဝမလုပ်ဖို့မရှိမဖြစ်ဆိုင်တွေနဲ့စီဆိုင်တွေဂျမ်းမာရေးဌာနတွေပဲဖွင့်ကြဖို့အရေးကိစ္စပေါ်လို့အပြင်သွားမယ်ဆိုရင်ခွင့်ပြုချက်ယူပြီးမှနှာခေါင်းစည်းအကာအကွယ်တွေနဲ့သွားလာဖို့နဲ့ဒီတားမြစ်ချက်ကိုမလိုက်နာဘူးဆိုရင်အရေးယူမယ်လို့ကြေညာထားပါတယ်။အခုကန့်သက်ချက်ကြောင့်နေစီလိုရှိနေတဲ့ဆရာနာသိမှုစန့်ကျင်ရေးဆန္ဒပြပွဲတွေပေါ်ဘယ်လိုရိုက်ခတ်မှုရှိလာမလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။